နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်စုရင်လွှတ်တော်မှာငင်းငင်းရေးရိုဟင်ဂျာရေးနဲ့မြန်မာနိုင်ငံရေးပေါ်တမတော်ရဲ့လွမ်းမိုးမှုတို့နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။တမတော်ကိုအရက်ပဲအုပ်ချုပ်မှုအောက်မှာထားရှိနိုင်ရေးအနည်းနဲ့အမြန်ဖြစ်လာမယ်လို့ယုံကြည်ထားတဲ့အကြောင်းလေးဒေါက်အောင်ဆန်းစုကြည်ကပြောဆိုပါတယ်။မြန်မာဒီမိုကရေစီရဲ့ကြိုးပမ်းရုန်းကန်မှုတွေအဆုံးမသတ်သေးဘူးလို့လည်းဒေါက်အောင်ဆန်းစုကြည်ကစူရင်လွှတ်တော်မှာမှတ်ချက်ပေးပြောဆိုသွားပါတယ်။အပြည့်အစုံကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြပေးပါမယ်ရှင်
။ For decades, you have been a symbol.For struggle for democracy and freedom.
ဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံအတွက်ရောနိုင်ငံတကာအတွက်ပါဒီမိုကရေစီကြိုးစားရုန်းကန်ရမှုရဲ့မီးရှို့တစောင်းဖြစ်ခဲ့ပါတယ်လို့ဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းကဆွီဒင်လွှတ်တော်အမတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်။ဆွီဒင်လွှတ်တော်မင်းကွန်းမှာတော့ဒေါက်အောင်ဆန်းစုကြည်ကမြန်မာငြိမ်းချမ်းရေးဆောင်ရွက်ခြင်းနဲ့ဘလောက်ခရီးပေါက်နေပြီလဲဆိုတာကိုအဓိကထားပြောဆိုပြီးနိုင်ငံတကာရဲ့မြန်မာအပေါ်စိတ်ဝင်စားမှုအရှိဆုံးကိစ္စဖြစ်တဲ့ရခိုင်ပြည်နယ်တွင်ပဋိပက္ခခြေနေဒီမိုကရေစီစနစ်ကိုအပြည့်အဝအမခံမထတဲ့အခြေခံဥပဒေကိစ္စအမျိုးသားပြန်လည်တည်မြဲရေးမှာစစ်တပ်နဲ့ပြည်လည်ရေးကိုပါထည့်သွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံရေးမှာတပ်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးလွှတ်တော်တွင်မေးမြန်းမှုကိုတော့ဒေါက်အောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ်။
We feel confident that with our people firmly behind us.
တမရိုဟာနိုင်ငံရေးကင်းစင်ပြီးလေးစားဖို့ကောင်းတဲ့အဖွဲ့အစည်းကြီးတည်ရအနေနဲ့ရက်ဖက်အာဏာပိုင်တွေရဲ့လက်အောက်မှာထားရှိနိုင်တဲ့ပြည့်ဝတဲ့ဒီမိုကရေစီစနစ်တည်ရပေါ်ပေါက်လာရေးမှာပြည်သူလူထုကကျမတို့ရဲ့နောက်မှာအခိုင်အမာရပ်တည်ပေးနေရဆိုတာကိုယုံကြည်ပါတယ်။အနည်းနဲ့အမြန်ကျမတို့ဖော်ဆောင်နိုင်လိမ့်မယ်လို့လည်းယုံကြည်ထားပါတယ်။အမြန်ဖြစ်လာရင်တော့ပိုကောင်းတာပေါ့လေ။
လွှတ်တော်တွေမှာတမတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်တဲ့တာဝန်ထမ်းဆောင်နေတဲ့တမတော်သားတွေ25ရာခိုင်နှုန်းပါဝင်နေတာဟာဒီမိုကရေစီစနစ်ရဲ့လုံနီးလောက်မှာမဟုတ်ဘူးဒါကိုပြင်ဆင်လို့တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်ဒါပေမဲ့စစ်ဆက်ဆွေးနွေးညှိနှိုင်းမှုနဲ့ပြည်လည်အောင်ဆောင်ရွက်လို့တယ်လို့အခုလိုပြောဆိုပါတယ
် We must have members of the legislature who represent the peopleWho have been elected by the people and who can be considered official representatives of the people.
ပြည်သူလူထုကိုကိုယ်စားပြုတဲ့သူတွေသာလွှတ်တော်မှာကိုယ်စားပြုတက်ရောက်မှာဖြစ်ပါတယ်။ပြည်သူလူထုကိုတရားဝင်ကိုယ်စားပြုသူတွေလို့တရားဝင်သတ်မှတ်ခံထားရတဲ့ပြည်သူလူထုကရွေးကောက်တင်မြှောက်သူတွေပဲဖြစ်ရမှာပါ။ဒါပေမဲ့ဒီလိုပြည်ရင်ကြောင်းလဲနိုင်ဖို့ဆင်းဆက်ဆွေးနွေးရင်းနဲ့ပဲဆောင်ရွက်ရမယ်လေ။နောက်ဆုံးဒီမှန်းချက်ပန်းနိုင်ကိုရောက်ရှိဖို့စွန့်လင်းညှိနှိုင်းမှုနဲ့တစ်စိမ်မြင်သွားရမှာပါ။ဘာကြောင့်လဲဆိုတော့ကျမတို့လူမှုအဖွဲ့အစည်းရဲ့တည်ငြိမ်ရေးကိုထိပါတာမခံချင်းလို့ပဲဖြစ်ပါတယ်။ကျမတို့နိုင်ငံမှာတည်ငြိမ်ရေးကတိတ်ပြီးအရေးကြီးပါတယ်။ငြိမ်းချမ်းရေးအတွက်ရောတည်ငြိမ်ရေးအတွက်ပါကျမတို့မှာစိန်ခေါ်ချက်တွေအများကြီးရှိနေပါတယ်
။တပ်မတော်နဲ့ပြန်လည်တင့်မြင့်ရေးဆောင်ရွက်ချက်တွေအပေါ်မကြိုက်သူတွေရှိသလိုမလုံတင်ဘူးလို့ပြောသူတွေလည်းရှိပေမဲ့တမရော်နဲ့ပြန်လည်တင့်မြဲရေးကအနာဂတ်မြန်မာနိုင်ငံတိုးတက်ဖို့အတွက်လိုအပ်ချက်ဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတကာခီးစဉ်တွေမှာမလွဲမသွေရင်ဆိုင်ရတဲ့ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်ပြီးလဲဆွီဒင်လွှတ်တော်ဥက္ကဋ္ဌအာဗန်အာလင်းကမေးမြန်းခဲ့တာမှာတော့ဒေါက်အောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ခဲ့ပါတယ်
။ We have to make our people in the Rakhine secure, both the Muslims and the Rakhines.Making one community secure is not enough.
ရခိုင်ပြည်နယ်ကရခိုင်လူမှုအတိုင်းဝိုင်းရောမွတ်စလင်လူမှုအတိုင်းဝိုင်းရောလုံခြုံမှုရှိအောင်လုပ်ရပါမယ်။လူမှုအတိုင်းဝိုင်းတစ်ခုတည်းကိုကွက်ပြီးတော့လုံခြုံအောင်လုပ်ပေးရုံနဲ့တော့မလုံလောက်ပါဘူး။အတိုင်းဝိုင်းနှစ်ခုစလုံးလုံခြုံမှုရှိအောင်လုပ်ရမှာပါ။ဒါကအစိုးရရဲ့တာဝန်လည်းဖြစ်ပါတယ်။ပြည်ပအနေနဲ့ကတော့ဘက်တစ်ဖက်သေးကိုရက်တည်ပြီးတစ်ဖက်သေးကိုပဲထောက်ခံပံ့ပိုးတာမျိုးလုပ်နိုင်ပြီးမယ်။ကျမတို့အနေနဲ့မလုပ်နိုင်ပါဘူး။လူမှုအတိုင်းဝိုင်းနှစ်ခုစလုံးကိုအလေးထားရမှာဖြစ်ပါတယ်။
ဒါပြင်ကုလအတွင်းမှုချုပ်ဟောင်းကိုပြာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအားလုံးကိုလက်သင့်ခံတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆွီဒင်လွှတ်တော်မှာပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်ကအစိုးရအဖြစ်စတင်တာဝန်ယူခဲ့ပြီးနောက်ပိုင်းဒီဇိုင်းမှတ်မှတ်ဆောင်ရွက်လာတဲ့မြမငင်းချမ်းရေးလုပ်ငန်းစဉ်မှာလည်းတိုးတက်မှုတွေရှိတယ်လို့ဒေါက်တာဆန်းစုကြည်ကပြောပေမဲ့အချိန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ပြောပါတယ်။
The peace process in which we are engaged is extremely complex and challenging.
ဒီမှာတို့စေစားညှိနှိုင်းနေရတဲ့ညီညာရေးလုပ်ငန်းစဉ်ကတိတ်ကိုရှုပ်ထွေးနေနေပြီးအခက်အခဲတွေလည်းအများကြီးရှိနေပါတယ်။နှစ်ဦးနှစ်ဖက်ယုံကြည်မှုနဲ့လေးစားမှုကိုတည်ဆောက်နိုင်ဖို့မဖြစ်မနေလုပ်ဖို့လိုအပ်နေပါတယ်။
အစိုးရအဖြစ်တာဝန်ယူခဲ့ပြီးတနစ်တာကာလအတွင်းမှာတော့ကျန်းမာရေးနဲ့ပညာရေးကဏ္ဍမှာတိုးတက်မှုရှိတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့မြန်မာပြည်သူတွေရဲ့82ရာခိုင်နှုန်းကကျေးလက်တွေမှာနေထိုင်ကြတာကြောင့်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့ဆွေဒင်လွှတ်တော်မှာပြောဆိုသွားပါတယ်။ဆွေဒင်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆွေဒင်ဝန်ကြီးချုပ်နိုင်ငံဆိုင်ဝန်ကြီးတို့နဲ့တနင်္လာနေ့မှာတွေ့ဆုံခဲ့တယ်လို့ဆွေဒင်ရောက်မြန်မာနယ်ပယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။